မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးစမ်းသပ်မှုတွေဇက်တိုက်လှုပ်လာတာမို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေပိတ်ဆို့ရည်ယူမှုအသစ်တွေချမှတ်ရေးမူကြမ်းအသစ်ကိုဒီနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။မြောက်ကိုရီးယားအနေနဲ့6ကြိမ်မြောက်မြေအောက်နျူကလ িয়ার စမ်းသပ်မှုကိုဒီလ3ရက်နေ့ကဆက်လုပ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့တရုတ်နဲ့ရုရှားတို့နဲ့ပြင်းပြင်းထန်ထန်ဆွေးနွေးပြီးမှအမေရိကန်ဘက်ကဒီလုံခြုံရေးကောင်စီဆုံးဖြတ်ချက်ချရေးအရင်မူကြမ်းကိုပြန်ပြင်ခဲ့တာပါ။ဒီနောက်ဆုံးနျူကလ িয়ার စမ်းသပ်မှုမှာမြောက်ကိုရီးယားအနေနဲ့ပထမဆုံးအကြိမ်ဟိုက်ဒရိုဂျင်ဘုံးကိုသုံးခဲ့တယ်လို့ယူဆထားချက်တွေရှိနေပါတယ်။တကယ်တော့အမေရိကန်ကအရင်ပြင်ဆင်ထားတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာမြောက်ကိုရီးယားကနေရေနံနဲ့တဘာဝဓာတ်ငွေတင်ပို့မှုကိုပိတ်ပင်ဖို့နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်မဂျွန်အန်ရဲ့နိုင်ငံခြားပိုင်ဆိုင်မှုအားလုံးကိုထိချုပ်ထားရည်ပါဝင်ပါတယ်။ဒါပေမဲ့ဗီဒီယိုအာဏာကင်ထားတဲ့တရုတ်နဲ့ရုရှားတို့ကကောက်ကွက်မှုကိုစိုးရိမ်ပုံပေါ်ပြီးပြင်ဆင်လိုက်တဲ့အခုမူကြမ်းသစ်ထဲမှာတော့အရင်ရေနံနဲ့တဘာဝဓာတ်ငွေပိတ်ပင်ရေးကိုနည်းနည်းဖြေလျှော့လိုက်ပြီးကင်ဂျွန်အန်ရဲ့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ထားရေးကိုလည်းပယ်ဖျက်ပေးထားတယ်လို့တန်တမန်တွေကထုတ်ပြောနေပါတယ်။ဒါပေမဲ့ဒီမူကြမ်းတစ်ထဲမှာအရင်မူလမူကြမ်းတစ်ထဲမှာပါပြီးသားဖြစ်တဲ့မြောက်ကိုရီးယားကအဝတ်အထည်တင်ပို့မှုပိတ်ပင်ရေးကိုတော့ဆက်ထားထားပါတယ်။တကယ်တော့အခုမတိုင်ခင်တည်းကမြောက်ကိုရီးယားဘက်ကချင်းချောက်ထားတာကအခုလိုလုံခြုံရေးကောင်စီကပိတ်ဆို့ရေးယူမှုတွေတကယ်ချမှတ်လိုက်ရင်အမေရိကန်အနေနဲ့တန်ဖိုးကြီးကြီးပြန်ပေးဆက်လိုက်ရမယ်လို့ဆိုထားပါတယ်ခင်ဗျာ။
အမဟာရီကိန်းမုန်တဲ့ဟာဒီကနေ့မှအပူပိုင်းမုန်တိုင်းဖြစ်အပျော်သွားပြီးဖလော်ရီဒါမြောက်ပိုင်းနဲ့ဂျော်ဂျီယာပြည်နယ်တောင်ပိုင်းတွေကိုရွေ့လျားသွားတယ်လို့အမေရိကန်မြို့သားဟာရီကိန်းစင်တာကပြောပါရယ်။ဒါပေမဲ့လည်းပဲအမမုန်တိုင်းကြောင့်အရှေ့တောင်ပိုင်းကန်ယူရမ်းမှာလှိုင်းကြီးနှိုင်းတယ်လို့ရေကြီးရေရှမ်းဖြစ်နိုင်ကြောင်းသတိပေးထားပါရယ်။ဒါအပြင်ဖလော်ရီဒါအရှေ့မြောက်ဂျော်ဂျီယာအရှေ့တောင်နဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေမှာတနင်္လာနေ့ညအထိတိုနေဒိုလေဆင်နှာမောင်းတွေတက်ခိုက်နိုင်ကြောင်းလည်းဟာရီကိန်းစင်တာကပြောပါရယ်။အမမုံနဲ့ဟာဒီကနေ့မနက်ပိုင်းမှာတော့တနာယီကီလိုမီတာ130လောက်နဲ့သာတိုက်ခိုက်နေသလိုမုံတိုင်းဗဟိုချက်မကနေ650ကီလိုမီတာဆက်ဝန်းအတွင်းလေပြင်းတိုက်ခိုက်နိုင်တယ်လို့ဆိုရတယ်။အမမုံနဲ့ဟာအမေရိကန်ပြည်အောင်စုမှာမတိုက်ခိုက်ခင်ကာရီဘီယံဒေသတွင်းတိုက်ခိုက်ခဲ့တာမှလည်းကြီးကြီးမားမားပျက်စီးဆုံးရှုံးခဲ့ပါရတယ်။အခုလိုအင်အားပြင်းထန်တဲ့မုံတိုင်းဒဏ်ကိုရာစုနှစ်တစ်ခုအတွင်းမကြုံရသေးတဲ့ဖလော်ရီဒါပြည်နယ်အနောက်ဘက်ကန်ယူရန်ဒေသတစ်လျှောက်မှာတော့ပျက်စီးဆုံးရှုံးမှုဒေါ်လာဘီလီယံပေါင်းများစွာရှိနေပါတယ်။ဖလော်ရီဒါပင်လယ်ကွေ့ဒေသတွင်တနာယီကို200ကီလိုမီတာနှုန်းနဲ့တိုက်ခိုက်ခဲ့တဲ့လေပြင်းကြောင့်တရင်းကနေညရုံကလူပေါင်း6သန်းလောက်ဟာလျှက်စီမီမရှိဘဲနေထိုင်ခဲ့ရပါတယ်။အမေရိကန်ပြည်အောင်စုအတွင်းလူဦးရေတက်တရာအများဆုံးပြည်နယ်အတွင်းကအကြီးမားဆုံးပျက်စီးဆုံးရှုံးခဲ့တဲ့နေရာတွေကိုအ мян ဆုံးကူညီတွေပို့ပေးနိုင်ရေးဦးစားပေးလှုပ်ဆောင်ကြဖို့သမ္မတဒေါ်နယ်ထရမ်ကဒီပြည်အောင်စုအစိုးရအရာရှိတွေကိုတရင်းကနေကညွှန်ကြားခဲ့ပါတယ်ခင်ဗျာ
။အီရတ်နိုင်ငံမှာဂျေဟတ်အစ္စလာမစ်စစ်သွေးကြွတွေရဲ့မိသားစုတွေလို့တန်တရာရှိထားတဲ့နိုင်ငံခြားအမျိုးသမီးကလေးငယ်1300ကျော်ကိုအီရတ်အာဏာပိုင်တွေကထိန်းသိမ်းထားပြီးသူတို့နိုင်ငံတွေကိုပြန်ပို့ဖို့ရှိတယ်လို့ဒီအာဏာပိုင်တွေကမနေ့ကထုတ်ပြောလိုက်ပါတယ်။ဒုက္ခသည်စခန်းတစ်ခုမှာထိန်းသိမ်းထားတဲ့ဒီအမျိုးသမီးနဲ့ကလေးငယ်အများစုဟာရုရှားတူရကီနဲ့အရှလေဘန်ကလူတွေဖြစ်ပြီးဩဂုတ်လနောက်ပိုင်းနှောင်းပိုင်းမှာပဲကတ်တပ်ဖွဲ့တွေစီကိုလက်နက်ချခဲ့တာဖြစ်ပါတယ်။မော်ဆူမြို့နီးမြောက်ပိုင်းတယ်အာဖာမြို့တွင်က IS တွေကိုအီရတ်တိုက်ခိုက်သမားတွေကတိုက်ထုတ်ခဲ့တဲ့နောက်မှာပဲအခုလိုသူတို့လက်နက်ချခဲ့ကြတာပါ။အီရတ်တာဝန်ရှိသူတွေကအဲ့ဒီအမျိုးသမီးတွေရဲ့နိုင်ငံသားစစ်ဆေးမှုတွေကိုစစ်ဆေးမှုတွေလုပ်နေပြီးသူတို့အများစုကမူရင်းနိုင်ငံကူလက်မှတ်ဒါမှမဟုတ်တခြားအထောက်အထားတွေမရှိကြဘူးလို့ပြောပါတယ်လူရေ942ဦးရှိတဲ့ဒီအမျိုးသမီးနဲ့ကလင်းငယ်တွေကို Norwegian ဒုက္ခသည်ကောင်စီကအထောက်ပံ့တွေပေးနေပါတယ်တယ်လီဖုန်းမြို့ကိုကတ်တပ်ဖွဲ့တွေထိချုပ်နိုင်ပြီလို့ထင်ရတဲ့အချိန်မှာပဲဒီအမျိုးသမီးနဲ့ကလင်းငယ်တွေကိုအီရတ်တပ်ဖွဲ့တွေစီလွှဲပြောင်းပေးခဲ့တာပါတိုက်ခိုက်ရေးသမားတွေလို့ထင်ရတဲ့သူတို့ရဲ့အမျိုးသားတွေအားလုံးကိုတော့သူတို့ရဲ့အချုပ်ခန်းထဲမှာဖန်စီထိန်ထိန်ထားပါတယ်ခင်ဗျာ
ဒီဝေအမေရိကန်အတန်ညဘက်မြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညကင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။မြန်မာနိုင်ငံဘက်ကထွက်ပြေးနေတဲ့ Rohingya Muslim ဒုက္ခသည်တွေစီလူသားချင်းစာနာမှုအကူအညီတွေရောက်နိုင်မှုအတွက်သူတို့ဘက်ကတိုက်ခိုက်တာတွေတလရင်ဆိုင်မဲ့အကြောင်းARS အကြံဖက်အဖွဲ့ကကြေညာပါရဲဩဂုတ်လ25ရက်နေ့ရခိုင်ပြည်နယ်တွင်လုံခြုံရေးတပ်ဖွဲ့ဝင်တွေကို ARS အဖွဲ့ကတိုက်ခိုက်ခဲ့ပြီးနောက်ပိုင်းသူတို့အဖွဲ့ဝင်တွေရာနဲ့ချီပြီးအသက်ခံခဲ့ရတယ်လို့မျှော်လင့်ရပါရဲမြန်မာအစိုးရနိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပြောရေးဆိုခွင့်ရှိသူကတော့အကြံဖက်သမားတွေနဲ့ဆက်စပ်မှာမဟုတ်ဘူးဆိုပြီးပြန်လည်တုံ့ပြန်ထားပါရဲအကြံဖက်ပြည်ပခါတွေဖြစ်ပွားပြီးနောက်ပိုင်းဒီသတင်းပတ်အတွင်း မြန်မာအစိုးရကဘင်္ဂလီလို့ခေါ်တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေ၃နေလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါရခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမှာတော့အာနာရှင်သမ္မတဟောင်းဖာဒီနန်မာကုဆဲမွေးနေ့ကိုဒေသနာလူထုအားလိုက်ရဖြစ်သတ်မှတ်ဖို့တလက်ရှိသမ္မတရိုဒရီဂိုဒူတာတေရဲ့ဆုံးဖြတ်ချက်ကိုယားနဲ့ချီတဲ့လူတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မာကုစ်မင်းနစ်ဖြစ်တဲ့ဒီနေ့စက်တင်ဘာ17ရက်နေ့ကိုသူ့ရဲ့မိုးရက်မြေအီလိုကိုစနော်တီခရိုင်တွင်အားလက်ရဲ့အဖြစ်သတ်မှတ်ဖို့ကိစ္စကိုဆန့်ကျင်ကြောင်းမနီလာမြို့ကအမျိုးသားအာဆာနီပြည်မှန်မှာအခုလိုစီဝေးဆန္ဒပြခဲ့ကြတာပါဆန္ဒပြလူအုပ်ကြီးကသမ္မတနှစ်ဦးစလုံးဟာပြည်သူလူထုရဲ့ဒီမိုကရေစီအခွင့်အရေးတွေကိုဖိနှိပ်တဲ့ခေါင်းဆောင်တွေဖြစ်ကြောင်းပြသတဲ့အနေနဲ့ရေးဆွဲထားတဲ့သမ္မတနှစ်ဦးစလုံးရဲ့ညနာပုံတူတွေကိုမိရှုဖျက်ဆီးခဲ့ပါတယ်မကုဆိုရလက်ထက်တုန်းကထိမ့်သိမ့်ခံရပြီးနှိပ်စက်ညံမှန်ခံရတဲ့လဝဲရင်သမားတက်ချွလူရှားသူတူဖြစ်တဲ့ဘော်နီဖာစီယိုလာကန်ကလည်းဆန္ဒပြပွဲမှာပါဝင်လာပြီးလူစုလူဝေးရှေ့မှာမေကွန်းပြောခဲ့ပါတယ်တစ်ဖက်မှာတော့တမရဟောင်းမာကုစ်ကိုသူရဲကောင်းဖြစ်မှတ်ယူပြီးတစ္ဆာခံတဲ့ယာနဲ့ချီတဲ့လူတွေကလည်းအာဇာနည်ပြိမာန်အပြင်းမှန်မှာစီဝုံးပြီးတော့သူ့ရဲ့နှစ်တရာပြည့်မွေးနေ့စီတောင်ပွဲကိုပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
လူညိုကြီးဆိုင်ရာမူဝါဒသစ်ချမှတ်ပြီးဂျပန်စစ်ဘက်အနေနဲ့အရှိန်မြင့်ဆောင်ရွက်လာတာတွေအပါအဝင်ကာကွယ်ရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုတွေဟာမှန်ကန်တဲ့လမ်းကြောင်းစီသွားနေတာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ပြောလိုက်ပါတယ်ဂျပန်ကာကွယ်ရေးတပ်ဖွဲ့အစ်စ်မြင့်အကြီးကဲရီနဲ့တွေ့ဆုံစဉ်မှာမစ္စတာအာဘေကဂျပန်အနေနဲ့ရင်ဆိုင်နေရတဲ့လုံခြုံရေးအန္တရာယ်နဲ့ပတ်သက်ပြီးတကယ့်လက်တွေ့အခြေအနေကိုရင်ဆိုင်ရမှာဖြစ်တယ်လို့ပြောပါရယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးကြီးစမ်းသပ်မှုအပြင်ဂျပန်ဝေဟင်ပိုင်တဲ့အတွင်းအမျိုးမြင့်မသိတဲ့လေကြောင်းသွားလာမှုတွေနဲ့ပတ်သက်ပြီးတော့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါရယ်စတေမာလာ9ရက်နေ့တုန်းကတော့ဒီဂျပန် F-15 ဂျက်တိုက်လေယာဉ်တွေနဲ့ American B-1B ပုံကျဲလေယာဉ်တွေဟာအရှေ့တရုတ်ပင်လယ်ကောင်းကင်ရံမှာပူးတဲ့လေကြောင်းစီးရေးလေ့ကျင့်ခဲ့ကြတယ်လို့ဂျပန်လေကြောင်းတပ်ဖွဲ့ကပြောပါရယ်မြောက်ကိုရီးယားအနေနဲ့နောက်ထပ်မစ်ဆိုင်းတုံးကြီးစမ်းသပ်လာနေတာကြောင့်တောင်ကိုရီးယားအနေနဲ့ပြင်ဆင်နေတဲ့အချိန်ထဲမှာပဲဂျပန်နဲ့ American ပူးတဲ့စီးရေးလေ့ကျင့်ခဲ့တာပါဒီကနေ့ကျင်းပတဲ့ဂျပန်ထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးကိုတော့ဒီနှစ်ဦးပိုင်းကစတင်တာဝန်ထမ်းဆောင်ခဲ့တဲ့ကာကွယ်ရေးဝန်ကြီးIsunori Ono Dira လည်းတက်ရောက်ခဲ့ပါရခင်ဗျာ
မက္ကဆီကိုနိုင်ငံတောင်ပိုင်းမှာအကြီးကျယ်လှုပ်သွားခဲ့တဲ့ငလျင်ကြောင့်သေဆုံးသူဦးရေဟာ90အထိဒေါ်လာနေပြီးသေဆုံးမှုအများဆုံးကတော့ Oaxaca ပြည်နယ်မှာဖြစ်သွားခဲ့တာပါ 8.2 ပြင်းအားရှိတဲ့ဒီငလျင်ကြီးဟာမက္ကဆီကိုနိုင်ငံတောင်ပိုင်းစွန်းက Pacific ကမ်းခြေမှာပြီးခဲ့တဲ့ကြတာရင်းညသကောင်ရံမတိုင်ခင်ကလှုပ်ခတ်ခဲ့ပြီးတိုနာလာမြို့ရဲ့62မိုင်ကျော်အကွာမှာဖြစ်ခဲ့တာပါမနေ့တနင်္ဂနွေနေ့အထိနောက်ဆက်တွဲငလျင်လှိုင်းတွေထပ်ဖြစ်လာမှာကိုဒေသထွက်ကလူများစိုးရင်ကြောက်လန့်ပြီးအိမ်ပြင်မှာထွက်နေကြပါတယ်။ဟော့ဆာကာနဲ့ချီယပ်ပတ်စပီနဲ့အရာရှိတွေကဒီငလျင်ကြောင့်ထောင်နဲ့ချီတဲ့အိမ်တွေနဲ့ယာနဲ့ချီတဲ့စာသင်ကျောင်းတွေပျက်စီးခဲ့တာလုံးဝပြိုကျခဲ့တာတွေရှိခဲ့တယ်လို့ထုတ်ပြောထားပါတယ်ခင်ဗျာ
။အိန္ဒိယအစိုးရဟာအာဖဂန်ကာကွယ်ရေးတပ်တွေကိုပို့ကူညီပေးသွားမှာဖြစ်တယ်လို့ဖွံ့ဖြိုးရေးအကူအညီတပ်တွေလည်းပေးရသွားဖို့ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူရဲ့အာဖဂန်ဆိုင်ရာမဟာဗျူဟာသစ်ကိုချပြခဲ့ပြီးတဲ့နောက်အိန္ဒိယနဲ့အာဖဂန်နှစ်ဖက်အစိမ့်ခေါင်းဆောင်တွေတွေ့ဆုံပြီးအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါအာဖဂန်အရေးအိန္ဒိယအနေနဲ့ပို့ပြီးတော့ထဲထဲဝင်ဝင်ဆောင်ရွက်ဖို့သမ္မတထရမ့်ရဲ့စီးမူဝါဒသစ်ထဲမှာအိန္ဒိယကိုတိုက်တွန်းထားပါတယ်ခင်ဗျာ
ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြသွားတာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆမ်မာရီကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်တက်ခိုက်နေတာကလူမျိုးရုံးတပ်ဖြတ်မှုအစီအရောက်နေပုံရတယ်လို့ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမင်းကြီးကပြင်းပြင်းထန်ထန်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူအခွင့်ရေးကောင်စီမှာဒီကနေ့လုပ်တဲ့နိုင်ငံတကာလူအခွင့်ရေးအခြေအနေဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူအခွင့်ရေးမင်းကြီး Zayed Raed Al Hussein ကအခုလိုထုတ်ပြောလိုက်တာပါ။ဒီအကြောင်းအပြည့်စုံကိုတော့ကိုဝင်းမင်းကတင်ပြထားပါတယ်။
ဟုတ်ကဲ့ပါ။ဂျနီဗာမှာလုပ်တဲ့ဒီဆွေးနွေးပွဲထဲမိကွန်းပြောရမှာလူခွေမင်းကြီးဇာဟီကမြန်မာအစိုးရအနေနဲ့ရက်စက်တဲ့စစ်စင်ရေးလုပ်နေတယ်လို့ဆွဆွဲလိုက်ပြီးအခုလိုဝေဖန်လိုက်တာပ
ါ Because Myanmar has refused access to human rights investigators
မြန်မာအစိုးရအနေနဲ့လူခွေဆိုင်ရာစုံစမ်းစစ်ဆေးသူတွေကိုဝင်ခွင့်မပေးခဲ့တဲ့အတွက်လက်ရှိအခြေအနေတွေပေါ်ပြေဝလလမ်းမမီတော့ပဲအခုဖြစ်နေတာဒီကလူမျိုးတွန်းတပ်ဖြတ်မှုလုံးဝဖြစ်နေတဲ့ပုံထွက်နေတယ်လို့ပြောရတော့မှာပ
ါဒီတိုက်ခိုက်မှုတွေကလည်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုမကြာခင်သတင်းပတ်တွေအတွင်ထွက်ပြေးရသူလူပေါင်း 300,000 ကျော်လာပြီးတောရင်းမှာလည်းပိတ်မိနေသူတွေနောက်ထပ်အများအပြားရှိနေတယ်လို့အစိုးရခန်းစားတွေထွက်လာချိန်မှာမင်းကြီးဇာဟီကရိုဟင်ဂျာသဘုံတွေတက်ခိုက်ခဲ့တာထက်မြန်မာအစိုးရတပ်ဘက်ကတုံ့ပြန်တာကမတရားလွန်လွန်သွားပြီလို့ဆက်ပြောခဲ့ပါတယ် မင်းကြီးစာရေးကဆက်ပြီ
း The Myanmar government should stop pretending that the Rohingyas are setting fire to their own homes.
မြန်မာအစိုးရအနေနဲ့ Rohingya တွေကသူတို့အိမ်တွေကိုပြန်မီးရှို့နေတယ်။သူတို့ရွာထဲမှာပျက်စီးတွေကိုပစ်ထားခဲ့တယ်လို့လိန်ညာပြောနေတာတွေကိုရှက်တန်းရက်တင်ပါပြီ။အခုလိုလုံးဝပိတ်ညင်းနေတာကြောင့်နိုင်ငံတကာစည်းစနာနဲ့မကြခင်အထိအကျိုးပြုပေးခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံတကာရက်တည်မှုကိုထိခိုက်စေပါတယ
်။ဒါပေမဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတကာမှာဖြစ်နေတဲ့ဒီသတင်းတချို့ဟာမှားယွင်းဖော်ပြနေတာသာဖြစ်တယ်လို့ညင်းဆိုထားတာတွေရှိခဲ့ပါတယ်။တကယ်တော့ကမ္ဘာနိုင်ငံအသီးသီးကလူခွင့်ရေးချိုးဖောက်မှုတွေကိုအစီရင်ခံကြမှာထိတ်ဆုံးကနေသူအလေးထားဖော်ပြခဲ့တဲ့မြန်မာပြဿနာနဲ့ပတ်သက်ပြီးမင်းကြီးဇာဟိကအခုလိုပြင်းပြင်းထန်ထန်တောင်းဆိုလိုက်ပါတယ
် I call on the government to end its current cruel military operation
မြန်မာအစိုးရကိုတောင်းဆိုချင်ပါတယ်လက်ရှိရက်ဆက်တဲ့စစ်ဆင်ရေးတွေကိုရပ်ပေးပါဖြစ်ခဲ့ပြီးသားချိုးဖောက်မှုတွေအလုံးအတွဲတာဝန်ယူမှုနဲ့အတူပေါ့လေနောက်ရိုဟင်ဂျာတွေပေါ်စုစုဝေါ်ဝါကြေကြေပြန့်ပြန့်ဖြစ်နေတဲ့ခွဲခြားဆက်ဆံမှုတွေကိုပြန်ပြင်ပေးပါ
ဒါအပြင်မင်းကြီးဇာဟိကသူ့လူခွင့်ရေးရုံးအနေနဲ့လည်းမြန်မာနိုင်ငံထဲလွတ်လွတ်လပ်လပ်သွားရောက်စုံစမ်းခွင့်ကိုခွင့်ပြုပေးဖို့ပြင်းပြင်းထန်ထန်ထပ်တောင်းဆိုလိုက်ပါရခင်ဗျာ
ကိုဝင်းမင်းတင်ပြတော်ရပါရှင်ခုတစ်ဆက်တည်းရိခိုင်ပြည်နယ်ဘက်ကသတင်းကိုတင်ပြပါောင်းမယ်ရိခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေရစွန့်ခွာထွက်ပြေးသူတွေကိုအထောက်ပံ့ပေးနိုင်ရင်အတွက်ယာယီစုစည်းစခန်းတွေကိုဆက်သွယ်ဖို့အစိုးရကထုတ်ပြန်ထားပေမဲ့လို့အခုချိန်ထိဆက်သွယ်လာတာမရှိသေးကြောင်းရိခိုင်ပြည်နယ်အစိုးရအဖွဲ့သားဝန်ရှိသူကပြောပါရယ်တိန့်ဆောင်နေသူဦးကတော့တိကျတဲ့အာမခံချက်မရှိတာကြောင့်ကြောက်ရွံ့မီမလာရတာဖြစ်ကြောင်းပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလုံခြုံရေးစခန်း30လောက်ကို ARSA ခေါ်အကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့တဲ့နောက်ဒေသခံတိုင်းရင်းသားတွေဟာနေရက်စွန့်ခွာထွက်ပြေးခဲ့ရတယ်လို့မွတ်စလင်ကျေးရွာတွေကရွာသူရွာသားတွေလည်းတိမ်းရှောင်ထွက်ပြေးခဲ့ပါတဲ့ပြီးခဲ့တဲ့အပတ်အတွင်းကတော့မွတ်စလင်ရမ်မီရဖတွေကမောင်တော်ဒေသအာနာပိုင်းတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေမှာမပါဝင်တဲ့တိမ်းရှောင်မွတ်စလင်တွေနေရက်ပြောင်းနိုင်ရေးအတွက်စီစဉ်ဆောင်ရွက်ဖို့ဆက်သွယ်လာခဲ့ပါတဲ့စတင်ပါလ၈ရက်နေ့မှာနေရဆွန့်ခွာထွက်ပြေးသူတွေကိုအထောက်ပံ့ပေးနိုင်အောင်ယာယီစုစည်းစခန်းတွေကိုဆက်သွယ်ဖို့အတွက်အစိုးရကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီလိုထုတ်ပြန်ပြီး၃ရက်ကြာမြင့်ချိန်အထိယာယီစုစည်းစခန်းတွေကိုဆက်သွယ်လာတာမရှိသေးကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှဦးတင်မောင်ဆွေကပြောပါတယ်
။လုံးဝလုံးနေတဲ့အဲ့နေရာတွေတော့မလာဘူးဖြစ်နေ။လက်တော့ကြေညာလိုက်ပြီးတော့လုံးလိုက်ပြီမဲ့အဲ့တိုင်ရောက်မလာနိုင်ရောက်ဘူးနော်သူတို့ပါကျေးဇူးရှိနေတယ်မှာတော့တော့ကတော့လို့ရှိနေတယ်လားနည်းကက်နေတယ်အဲ့လိုမျိုးပေါ့နော်အခက်ကြီးရှိတယ်ဆိုပြန်ပြီးတော့နောက်ဆုံးစီနေတော့ပြန်တော့ပြန်အောင်ပါပါဒီကကျွန်တော်အစီအပြောင်းတော့လုပ်ပေးရတာပါဒါပေမဲ့ဒီရောက်မလာရောက်ဖြစ်
အစိုးရရဲ့ထုတ်ပြန်ချက်မှာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်မောင်းတော်မြောက်ပိုင်းမောင်းတော်အလယ်ပိုင်းနဲ့မောင်းတော်တောင်ပိုင်းဆိုပြီးနယ်မြေသုံးခုခွဲထားကြောင်းမြောက်ပိုင်းမှာရောက်ရှိနေတဲ့နေရက်စွန့်ခွာသူတွေအတွက်ဝေလာတောင်၊လှိုင်းတီနဲ့တောင်ပြိုလက်ရာ၃နေရာအလယ်ပိုင်းမှာဓာကြီးစားနဲ့ကြောက်လီကား၂နေရာတောင်ပိုင်းမှာတင်ဘောကွင်းနဲ့တဝင်းချောင်း၂နေရာမှာယာယီစုစည်းစခန်းတွေဖွင့်လှစ်မှာဖြစ်ကြောင်းဖော်ပြပါတယ်ဒီစခန်းတွေဟာထောက်ပံ့ရေးပစ္စည်းတွေဝင်ကားဖို့အတွက်အဓိကရည်ရွယ်ထားကြောင်းလည်းဦးတမောင်ဆွေကပြောပါတယ်
။ကျွန်တော်တို့ကတော့ဟောလို့ဟောပါအဲ့ဒီဒီစီကြီးစပွိုင်းနေရာလေးဥစားလေး။ကိုကြီးကအိကဝေဖို့ပါတယ်နော်အဲ့စခန်းနေရာနေအဲ့နေရာနေ
ယာယီစုစည်းရာစခန်းတွေဖွင့်လှစ်ကြဟာနေရာအနှံ့ပြန့်ကျဲနေတဲ့နေရာဆွန့်ခွာသူတွေကိုလူသားချင်းစာနာတဲ့အထောက်အကူတွေပေးဖို့ကျန်းမာရေးနဲ့လုံခြုံဘေးကင်းရေးအတွက်ဆောင်ရွက်ဖို့ဖြစ်ပြီးဒီထောက်ပံ့ကူညီတာတွေကိုချက်ချင်းညှိလှုပ်ရှားမှု Red Cross Movement နဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းအစိုးရသတင်းထုတ်ပြန်ရေးကော်မတီကထုတ်ပြန်ပါတယ်မောင်းတော်မျိုးနယ်ကနေရဆွန့်ခွာနေသူအစ္စလမ်ဘာသာဝင်တဦးကတော့ဒီစခန်းတွေကိုတွားရောက်ဖို့အတွက်တိကျတဲ့အာမခံချက်မရှိတာကြောင့်စိုးရိမ်တာတွေရှိနေကြောင်းပြောပါတယ
်။လက်ခံရတော့ပြောတာပဲဒါပေမဲ့အဲ့လိုမျိုးလာနေဆိုရင်လည်းပြန်ကြောင်းနေရတာပေါ့။ဘာမှတော့တိကျမရဘူးနဲ့လူတွေမလာဘူးပေါ့။ကြောက်နေရတယ်သူတို့ကအဲ့ဒါကြောင့်
အစိုးရရဲ့စတင်ပါလ9ရက်နေ့ထုတ်ပြန်ချက်မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်နယ်ကြားမှတ်တိုင်26နဲ့35ကြားမှာတင်းရှောင်သူ3000လောက်ရှိကြောင်းဖော်ပြထားပါတယ်။ဩဂုတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ကြောင့်ဒေသခံတိုင်းရင်းသားနဲ့ဟိန္ဒူဘာသာဝင်26000လောက်နေရက်စွန့်ခွာထွက်ပြေးနေရကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားသလိုအစ္စလမ်ဘာသာဝင်3သိန်းနီးပါးလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်
ကုမိုးစောတင်ပြသွားတာပါခုတော့ရန်ကုန်နဲ့နေပြည်တော်အပါဝင်မြို့ကြီးတွေမှာလုံခြုံရေးတိုးမြင့်ထားတဲ့သတင်းပဲဆက်ရအောင်ပါရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်တာမျိုးနေပြည်တော်နဲ့ရန်ကုန်အပါဝင်တခြားမြို့ကြီးတွေမှာလုံခြုံရေးကိုပိုးပြီးတော့တိုးမြင့်ဆောင်ရွက်နေကြပါတယ်မြို့ကြီးတွေရဲ့ဝင်းပေါက်ထွက်ပေါက်ကိတွေမှာအထူးစစ်ဆေးမှုတွေပြုလုပ်နေပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်မှာဩဂုတ်လ25ရက်ကစတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုပဋိပက္ခတွေကြောင့်နေပြည်တော်ရန်ကုန်ပါဝင်အခြားမြို့ကြီးတွေမှာရဲတပ်ရင်းလုံခြုံရေးတိုးမြင့်ချထားပြီးအခုလိုအချိန်ကအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ဖို့အရင်ကထက်ရာခိုင်နှုန်းများတယ်လို့နေပြည်တော်ရဲတပ်ဖွဲ့မှဦးစော်ခင်အောင်ကအခုလိုပြောပါတယ
်။နေပိုင်းဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲ့လိုမြို့ဝင်ထွက်ဂိတ်ဒီပေါ့နော်မြို့ဝင်ထွက်ဂိတ်ဒီမှာလည်းကျွန်တော်တို့က24နာရီလုပ်ထားတယ်စောင့်ကြည့်ပြီးတော့မှရှာဖွေတာတွေစစ်ဆေးတာတွေလုပ်နေပါတယ်လာလို့ရဲအဲ့ဒီမှာလည်းကျွန်တော်အင်အားတွေဖြည့်တင်တာပါလေအင်အားထပ်ပြီးတော့မှကျွန်တော်တို့ဗန်နဲ့ထပ်ဖြည့်တာလည်းဆိုလုံခြုံရေးတပ်ဖွဲ့ကွယ်ပေါ့နော်ဟိုရှင်းရှင်းပြောရင်တော့ရက်ကဖပေါ့ရက်ကဖခေါ်တော့ရဲတပ်ရင်းနေရဲတပ်ရင်းနေလုံခြုံအင်အားထပ်ဖြည့်ပြီးတော့မှယူထဲမှာဟောအဲ့ဝင်ပေါက်ထပ်ပေါက်ဂိတ်တီကိုကျွန်တော်တို့ကညဟိုတညလုံးတက်ချောင်းမလေးချောင်းကျွန်တော်တို့ဆောင်ရွက်လည်းရှိပါပြီအခုလုံးလုံးစေကတော့ဗျာကျွန်တော်တို့စီမှာချင်းချောင်းမှုကတော့ဒီဘုံခွဲမဲလို့တော့စသဖြင့်အကြမ်းဖက်မှုတွေလုတ်လာနေနေဒါကြာခဲ့လို့ချက်ခင်ရတဲ့ဆိုင်ပုံများတယ်ပေါ့နော်ပုံများတ
ယ်ယခုရပိုင်းတွင်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာကျန်းဖတ်မှုများပြုလုပ်မယ်ဆိုတဲ့သတင်းတွေပြန့်နှံ့လာဖြစ်ပြီးတွေးတုံလုံးစောသာဖြန့်ဝေသူတွေကိုဥပဒေနဲ့အညီရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုသတင်းအမှားတွေဖြန့်ဝေတာတွေသတိထားတဲ့ကြောင့်ရန်ကုန်တိုင်းဒေသကြီးလွတ်တော်မှကိုနေဖုံးလက်ကပြောပါတယ
် Facebook ပေါ်မှာရောနောက်ပြီး SMS တွေနဲ့ရောအဲ့လိုမျိုးတွေဟိုအဲ့လိုမျိုးသတင်းတွေ live ဖြန့်နေတာလို့ပြတာဟိုလုံးဝမကြုံနဲ့ဆိုတာမျိုးလည်းမဟုတ်ဘူးပေါ့နော်သတိတော့ထားရမှာပေါ့သတိထားမယ်ဆိုတော့ကိုရီးယားလည်းသတိနဲ့နေမယ်အခုအစိုးရအနေနဲ့ဒါဒီပေါ်မှာလုံခြုံရေးတုံ့ပြန်ပြီးတော့ဆောင်ရွက်နေရလည်းရှိတယ
်ဒီနေ့စတိမ7ရက်နေ့မြို့ကြီးရေမှာအကြမ်းဖက်မှုပြုလုပ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေရကြောင်းစိုးရိမ်နေကြတယ်လို့လမ်းတွေမှာလည်းလူသွားလာနေနေရတွေ့ရပါတယ်မန္တလေးမြို့ကြီးမှာတော့ညပိုင်းတွေမှာလုံခြုံရေးအတွက်တိုးပြီးလှုပ်ဆောင်လာတွေ့ရတယ်လို့မန္တလေးမြို့ကန်တခုဖြစ်တဲ့ကိုနိုင်လင်းအောင်ကခုလိုပြောပါတယ
်မန္တလေးမှာတော့ထုံးစံတိုင်းကောလာဟလရိုက်ခတ်တဲ့ဟာလေးတော့ရှိတာပေါ့
ညပိုင်းတွေကတော့တော်လေးတော့အဲခါတိုင်းထဲတော့ပို့ဆက်လာကွာပေါ့ဆိုင်ကြီးရှာတယ်အဲ့လိုမျိုးပေါ့နော်ဒါကတော့မြို့ထဲမှာပေါ့ဒါကတို့ကတော့အဲ့လိုတက်လန့်တဲ့သဘောမျိုးလေးပြီးတော့အဲ့လိုရှင်နန်းနေနဲ့ပတ်တယ်ပေါ့ကွာ
အကြမ်းဖက်သမားများအနေနဲ့ရခိုင်ပြည်နယ်ဗုဒ္ဓတော်မောင်တော်မှာဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေကိုနိုင်ငံပုံမှန်အောင်ဆက်ရဖို့ကြိုးစားမှုတွေရှိနေတယ်လို့မြို့ကြီးရဲ့မှာအကြမ်းဖက်ဖောက်ခွဲတိုက်ခိုက်မှုတွေလုပ်ဖို့ပြင်ဆင်ဆောင်ရွက်မှုတွေရှိနေတယ်လို့သတင်းရရှိသားကြောင့်အစိုးရကသတင်းထုတ်ပြန်ထားတယ်လို့ပေါက်ကွဲစေတဲ့ပစ္စည်းစုဆောင်မှုတွေတွေ့ရှိပါကသက်ဆိုင်ရာကိုအကြောင်းကြားပေးဖို့လည်းနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါသေးတယ်
ကိုထက်အောင်ခန့်တင်ပြပို့သွားတာပါအခုတော့အမေရိကန်မှာဝင်တိုက်သွားတဲ့အာဗာဟာရီကိန်းမုန်တိုင်းနောက်ဆက်တွဲအခြေအနေကိုဆက်လက်တင်ပြလိုပါတယ်မနေ့ညကဟာရီကိန်းအာမာတိုက်ခတ်ခဲ့တဲ့ဖလော်ရီဒါပြည်နယ်ကတမ်ပါမြို့မှာယာယီခိုလုံးတဲ့စခန်းမှာနေခဲ့တဲ့သူတို့အခုအိမ်တွေကိုပြန်ရောက်နေကြပါပြီလေတိုက်နှုန်းမြင့်နေဆဲဖြစ်ပြီးတမ်ပါမြို့ထဲမှာလည်းအပြက်အစီတချို့ရှိတဲ့အကြောင်းမုန်တိုင်းကယ်ဆယ်ရေးစခန်းမှာတွားရောက်ခဲ့တဲ့တမ်ပါမြို့ကမြန်မာအမျိုးသမီးတဦးဖြစ်သူမဘုတ်ကပြောပါတယ်မုန်တိုင်းအခြေအနေနဲ့ပတ်သက်လို့ကိုသိန်းထက်ဦးကဆက်သွယ်မေးမြန်းတဲ့အခါမဘုတ်ကအခုလိုစာပြီးရှင်းပြပါတယ်
။ကယ်ဆယ်ရေးစခန်းရဲ့အမည်ကတော့ကျမတို့က South Florida Tampa မှာရှိတဲ့USF မှာရှိတဲ့ Piso Elementary School ဖြစ်ပါတယ
်။အခုဒီကယ်ဆယ်ရေးစခန်းပေါ့နော်ယာယီခိုလုံမို့ဒီမူလာတဲ့ကျောင်းမှာစုစုပေါင်းလူဘယ်နှယောက်လောက်ရှိပါလဲခင်ဗျ
။လူကတော့လူမျိုးပေါင်းစုံ1000ကျော်လောက်ရှိတယ်လို့ခန့်မှန်းပါတယ်။မနေ့တော့ကသမင်းစားတဲ့အချိန်မှာအရှိုးရှိုးနဲ့ထွက်လာကြပြီးတော့ဆိုင်ရာသမင်းစားလက်မှတ်လေးတွေနဲ့လာကြတယ်လူပေါင်း1000ကျော်လောက်ရှိတယ်လို့ခန့်မှန်းရပါတယ်ရှင
်။မြန်မာနိုင်ငံသားတွေရောမြန်မာလူမျိုးပေါ့လေမြန်မာတိုင်းရင်းသားဘယ်နှယောက်လောက်ပါမယ်လို့ခန့်မှန်းပါလဲခင်ဗျ။တွေ့လို့
အဲမြန်မာကတော့ကျမတို့မိသားစုရဲ့နောက်ထပ်ကယားမိသားစုတစုရဲ့ဗတ်တခြားမိသားစုတွေကတော့တခြားမျိုးတွေကိုထွက်ပြေးသွားလို့မရှိပါဘူး။တို့ကတခြားမျိုးတွေကိုမုံတိုင်းဆောင်ရပါတယ်ရှင်။
အခုနောက်ဆုံးအချိန်ရရောသူတို့ကမုံတိုင်းတဲ့ပတ်သက်လို့အခုအိမ်ကိုပြန်လို့ရပါလားသူတို့ဘာတွေညွန်ကြားချက်တွေထုတ်တာလဲခင်ဗ
ျသူတို့ကတော့လောလောဆယ်မှာတော့ဒီလေးတိုင်နှုံးရှိတဲ့အကြောင်းမလို့မပြန်နဲ့အောင်လို့ပြောထားပါတယ်ကျမတို့ရဲ့ breakfast ကိုတော့မှကျမတို့ခန်းထဲကိုလာပို့ပေးတယ်ဒါပေမဲ့ကျမတို့မိသားစုကအချိန်နဲ့စုံစမ်းပြီးတော့ပြန်ရင်လည်းပြန်လို့ရတယ်မိမိသဘောဆန္ဒနဲ့ကိုယ့်ဘာကိုလက်မှတ်ထိုးပြီးပြန်မှာဆိုလို့ကျမတို့အိမ်ကိုပြန်ခဲ့ပါပြီ
အခုတော့အိမ်ကိုပြန်ရောက်နေပြီ
ဟုတ်ကဲ
့အိမ်ကဟိုတံပါမှာပဲနော်တံပါမျိုးထဲမှာပဲ
ဟုတ်ကဲ့တံပါမျိုးမှာပါ
ဟုတ်ကဲ့ကျန်တဲ့အပြက်စီးတွေရောကိုညမနေ့ကတော့မုံတိုင်းတိုက်ထားတဲ့အပြက်စီးတွေရောမြို့ရင်းချင်းတွေရောကြီးပြစ်သလားခင်ဗျာမြို့ရင်းချင်းတွေဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့တံပါမျိုးအနေနဲ့တော့ကျမအခုနေခဲ့တဲ့ဒီ USF Elementary Piso Elementary School ကနေအိမ်ပြန်လာတဲ့လမ်းတစ်ဆောင်မှာဒီမနေ့ပေါ့နော်9နာရီဝန်းကျင်မှာတော့လမ်းမှာဓာတ်တိုင်တိုင်လဲကျနေတဲ့ Front Avenue မှာပြီးတော့ ဒီ traffic light ပြတဲ့ဒီတိုင်တိုင်ပေါ့လဲကြနေတာကိုတွေ့ပါတယ်တစ်ပင်နေရတော့အပိုင်းပိုင်းပြတ်တယ်အကြီးမဟုတ်ဖက်နဲ့အသေးတွေလဲကြနေတာကိုတွေ့ပါတယ်တခြားတံပါတချို့နေရာတွေမှာတော့နည်းနည်းအပြက်စီးနည်းငယ်ရှိပြီးတော့ကျမတို့နားတဝိုက်ကျမအိမ်ဝင်တဲ့တဝိုက်ဒီ US Florida တဝိုက်မှာတော့ကျမကြီးကြီးမားမားပြက်စီးမှုကိုမတွေ့ခဲ့ပါဘူးရှင
်သူထပ်ပြီးတော့သတိပေးချက်တွေရောဘာတွေထုတ်ပြန်ထားလဲခင်ဗျထပ်ပြီးတော့တ
က်ပြီးတဲ့ထပ်ပြီးတော့သတိပေးတာကတော့ကျမတို့ကဒီမနေ့ပိုင်းမှာ၄တိုင်လုံးအနည်းငယ်ရှိမယ်ဒီတံပါမျိုးပေါ့နော်ကျမနေတဲ့ပတ်ဝန်းကျင်တဝိုက်ကျမအခုသွားလာခဲ့တဲ့နေရာမှာတော့အကြီးအမားကြီးပြက်စီးမှုမတွေ့ခဲ့ဘူးမနေ့ညတော့ကျမဒီမုန်တိုင်းတိုက်တာကိုရှတ်တာတွေကနေမြင်ရတယ်မြင်ရတဲ့အခါမှာတော့ကျမမအိပ်သေးဘူးစောင့်ကြည့်နေတဲ့အခါမှာရှတ်တာတွေကမှန်လုံကန်းနေပြီးတော့မြင်ရတယ်အတန်တော့မကြောက်ဘူးသူတို့ကဒီအတန်တွေကိုလုံအောင်ပိတ်ထားတယ်ဒါပေမဲ့မှန်တကားနေပြီးတော့ဒီစစ်ပင်တွေရင်းထိုးနေတာကိုတွေ့တာတော့လေပြင်းမုန်တိုင်းကတော့တော်တော်ကြီးကိုကျမတို့ပတ်ဝန်းကျင်မှာတော့မှတော်တော်ကြီးကိုလေပြင်းမုန်လေတိုက်နှုန်းကအပြင်းသွားပါတယ်အဲ့ဒါကိုကျမတွေ့ရပါတယ်
မုံနှင်းရှောင်းသူတို့ဖြစ်တဲ့အမဘုတ်ကိုကိုသိန်းထိုင်ဦးကဆက်သွဲမေးမြန်းသွားတာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါမြောက်ကိုရီးယားလက်ရှိခေါင်းဆောင်ကင်ဂျွန်အွန်ဟာနျူကလ িয়ার လက်နက်ဖြတ်သိမ်းဖို့ကိစ္စဆွေးနွေးဖို့စိတ်ဝင်စားပုံမရဘူးလို့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဟောင်းခရစ္စတိုဖာဟေးလ်ကပြောပါတယ်သူဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုရပ်တန့်ဖို့ရည်ရွယ်ပြီးအစောပိုင်းကပြုလုပ်တဲ့6နိုင်ငံဆွေးနွေးပွဲအတွင်းအမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်